ိုင်ငံတော်သမ္မတအတိုင်ပင်ခံပုဂ္ဂိုလ်နဲ့အစိုးရအဖွဲ့ဝန်ကြီးတွေဟာလက်ရှိရာထူးကနေနှုတ်ထွက်စရာမလိုဘဲရွေးကောက်ပွဲဝင်ပြန်ခွင့်စီရင်ခွင့်ရှိတယ်လို့ရွေးကောက်ပွဲကော်မရှင်ကပြောလိုက်ပါတယ်။တည်ဆဲဥပဒေတွေပေါ်အခြေခံပြောလိုက်တာဖြစ်ပေမဲ့သမ္မတကပါတီလုပ်ငန်းလုံဆောင်ခွင့်မရှိစေရဆိုတဲ့2008ဖွဲ့စည်းပုံပါပြဋ္ဌာန်းချက်နဲ့ကံ့ညီမှုမရှိဘဲဖြစ်နေတာကြောင့်ဒီပုံမှာဝေဖန်မှုတွေလည်းရှိနေတာပါ။ပြည်ရေးသင်းနောက်မမေခါကသတင်းပေးပို့ပါတယ်။
ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်သတင်းစာရှင်းလင်းပွဲမှာကော်မရှင်ဘက်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။လက်ရှိတည်ဆဲပြဋ္ဌာန်းထားတဲ့ပြည်ထောင်စုအစိုးရအဖွဲ့ဥပဒေပုံမှာ9ခါအရာနိုင်ငံတော်သမ္မတအတိုင်ပင်ခံပုဂ္ဂိုလ်တို့နဲ့အစိုးရအဖွဲ့ဝန်ကြီးတွေဟာလက်ရှိရာထူးကနေနှုတ်ထွက်စရာမလိုဘဲရွေးကောက်ပွဲဝင်ပြန်ခွင့်စီရင်ခွင့်ရှိတာဖြစ်တယ်လို့ကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကပြောဆိုခဲ့တာဖြစ်ပါတယ်
။နိုင်ငံတော်သမ္မတလက်ဝန်ကြီးတွေနောက်ပြီးတော့ဒုသမ္မတတွေဒုသမ္မတတွေနောက်ပြီးတော့တရားသူကြီးအဖွဲ့ဝင်တွေခုံလုံးအဖွဲ့ဝင်တွေအရှိန်အယုံလုံးကစဉ်စစ်ချက်လုံးကမြို့ရစီစီကကျွန်တော်တို့ရုပ်တော်ကကော်မရှင်ပဲမှာပါလေ။အကြမ်းနဲ့ခုနပြောတဲ့ဒီလိုမျိုးအဖွဲ့ကြီးတွေမှာသူရဲ့ဥပဒေတွေနိုင်ငံသားများရဲ့အခွင့်အရေးကိုမဆုံးရှုံးစေရအောင်လို့လားဒီတော်သူရုပ်တော်ပွဲကော်မရှင်ကရုပ်တော်ပွဲကျင်းပမယ်လို့ကြေညာတဲ့နေ့ရက်နဲ့စပြီးတော့တကယ်တည်းပါတီစည်းရုံးရေးတွေနိုင်ငံစည်းရုံးရေးလုပ်ငန်းတွေကိုလုပ်ကြတဲ့ဆောင်ခွင့်ရပါတယ်အဲ့လိုနော်ဒီတော်သူအဲ့လိုသူ့အဖွဲ့ဝင်ဆိုပုဂ္ဂိုလ်ဖြစ်တဲ့ခါဦးပေါ့ကျန်တဲ့ဥတွေတွေမှာလည်းအဲ့လိုပါပါတယ်ဒါကြောင့်မလို့သူတို့ဒီလှုပ်ထွက်ခြင်းမပြုခဲနဲ့ပါတီစည်းရုံးရေးတွေနိုင်ငံစည်းရုံးရေးပြုလုပ်လို့ရပါတယ
်ဒီလိုပြောဆိုတာကတည်ချေပြည်ထောင်စုအစိုးရအဖွဲ့ဥပဒေအပေါ်အခြေခံပြောဆိုလိုက်တာဖြစ်ပေမဲ့ဒီဥပဒေကလက်ရှိဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်ကမရကပါတီလုပ်ငန်းလှုပ်ဆောင်ဖို့မရှိစေရဆိုတဲ့ပြဋ္ဌာန်းချက်နဲ့ကိုင်းညီမှုမရှိဖြစ်နေတာကြောင့်ဒီတော်ဝေဖန်ထောက်ပြမှုရှိနေပါတယ်။ရှုနေဦးတန်တန်ဦးကတော့ဒါဟာဥပဒေစကားရဲ့ကွဲလွဲမှုပြဿနာတစ်ခုဖြစ်တယ်လို့တုံ့ပြန်ပြောဆိုလိုက်ပါတယ
်။သူကဥပဒေစကားရဲ့ပြဿနာချက်ဒီဥပဒေမှာဒီကမ္ဘာပါတီကနေမှဝင်အောင်ဆောင်ဆောင်ရှိပေါ့နော်ဒါလည်းဟုတ်တယ်ဆိုတော့ပါတီလုံငန်းဆိုတာဘာလဲတော့ပါတီလုံငန်းဆိုတာပါတီစည်းရုံးကြီးပေါ့နော်ဒါတနည်းအားဖြင့်ပါတီရဲ့လုပ်ငန်းစဉ်တွေမှာပူးပေါင်းပါဝင်တာတစ်ချက်မှာသူတို့ကပါပါတီစားတဲ့ဟာကသမရရွေးကောက်ပွဲမဲ့ဆိုတဲ့လုပ်ငန်းပေါ့နော်ရွေးကောက်ပွဲမဲ့ဆိုတာကြီးရွေးကောက်ပွဲစင်တိုင်းတာပေါ့နော်ဟုတ်ကဲ့ပေါ့နော်တကယ်လို့ညာကပါတီလုံငန်းတော့လည်းအဲ့တော့ဦးတင်းစိန်ကတခါဖြစ်လို့လေဒါကလည်းရရရည်အသေးသေးမှာတော့တားတာလားပါတီလုပ်ငန်းတွေမပါရဘူး။ဒါကတော့ရုပ်ကွယ်ပဲဆိုတာရုပ်ကွယ်ပါလားပါတီလုပ်ငန်းတွေဖြစ်တယ်။ဒါပေမဲ့ဒီပြဿနာစကားရဥ်ရဲ့ဥရဲ့ကတနာပေါ်ရင်တော့ပြမှာကိုကြီးကိုဆရာကြီးခေါ်ဆောင
်။လက်ရှိဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်ဖြစ်တဲ့သမရကပါတီလုပ်ငန်းလှုပ်ဆောင်ခွင့်မရှိသေးရဆိုတဲ့ပြဋ္ဌာန်းချက်ရှိခဲ့တာမို့ပြည်ရဲ့သမရဦးသိန်းစိန်လက်ထက်တုန်းကဦးသိန်းစိန်ဟာစင့်ခိုင်ယူပါတီနှစ်ပတ်လည်ညီလာခံတက်တာပါတီဘက်ကရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်လောင်းတွေကိုမိတ်ဆက်တဲ့ပွဲတက်ရောက်ခဲ့တဲ့အတွက်အဲ့ဒီလုံကအတိုက်ခံပါတီဖြစ်တဲ့လက်ရှိအာနာယအန်အဒီပါတီဘက်ကအကြီးကျယ်ထောက်ပြဥပဒေမှုတွေရှိခဲ့ပြီးပါတယ်။ဒီပေါ်ရွေးကောက်ပွဲကော်မရှင်ဘက်ကတာဟာပါတီလုပ်ငန်းလှုပ်ဆောင်တာမဟုတ်ဘူးလို့ရှင်းလင်းချက်ပေးခဲ့ပြီးဦးသိန်းစိန်လှုပ်ဆောင်ချက်မမှားဘူးလို့ဆုံးဖြတ်ခဲ့ပြီးပါတယ်။ဒီလိုဥပဒေရရှုပ်ထွေးမှုမဖြစ်အောင်ဒီဥပဒေနှစ်ခုကိုပြန်လည်စဉ်းစားသုံးသပ်ဖို့တောင်းဆိုမှုတွေရှိနေပေမဲ့ကော်မရှင်ဘက်ကတော့ဒီပေါ်မှာဘာမှတုံ့ပြန်ပြောဆိုထားတာမရှိပါဘူး။ဒီစဲဥပဒေအတိုင်းသာကော်မရှင်အနေနဲ့လှုပ်ဆောင်တာဖြစ်တယ်လို့ဆိုထားပါတယ်။လက်ရှိမှာတော့ကော်မရှင်ကစွတ်တော်ဆိုင်ရာရွေးကောက်ပွဲနီးဥပဒေတစ်ခုဖြစ်တဲ့စွတ်တော်ကိုယ်စားလှယ်လောင်းတဦးဟာရွေးကောက်ပွဲကုန်ကျစရိတ်အဖြစ်7300ထပ်ပိုးပြီးသုံးဆခြင်းမပြုရဆိုတဲ့ဖော်ပြထားချက်အပေါ်မှာပြင်ဆင်သတ်မှတ်ပေးဖို့စဉ်းစားဆောင်ရွက်နေတယ်လို့ဦးမြင့်နိုင်ကဆိုပါတယ်။လက်ရှိမဲဆန္ဒနဲ့တတ်မှတ်မှုပုံစံအရနေနေအေရီယာအကျယ်ဝန်းကွာခြားမှုရှိနေပြီးမဲဆယ်အတုံးကျိတ်ကိုတည်ငြိမ်ညီတတ်မှတ်ထားခြင်းကပြတ်တမှုမရှိတဲ့အခြေအနေဖြစ်နေတာမို့ဒါကိုပြင်ဆင်တတ်မှတ်ဖို့စဉ်းစားတာဖြစ်တယ်လို့ဥမြင့်နိုင်ကတော့ဆိုပါတယ
်ဒီအတုံးကျိတ်ကိုကျွန်တော်တို့အမှုနယ်ကသုံးရအောင်နော်ဒီလိုလုပ်လို့မရဘူးအမျိုးသားစုတော်ကိုယ်စားလှယ်ကြားတဲ့အခါကျတော့ဒီလိုလည်းမကအောင်နှစ်မျိုးနဲ့သုံးမျိုးနဲ့လုပ်ရတယ်နောက်တစ်ခါတိုင်းသားလူမျိုးစုတော်ကိုယ်စားလှယ်ကြားတော့လည်းပဲသူကတခိုင်းလုံးလုပ်ရတယ်ဆိုတော့အဲ့လာလေးလေးပေါ်ပါတော့အမျိုးသားစုတော်ကိုယ်စားလှယ်ဆိုရင်တမျိုးနဲ့တမျိုးနဲ့တည်းမှာရှင်းပြတဲ့အမျိုးသားစုတော်ကိုယ်စားလှယ်ဆိုလို့ပြင်ရယ်ငွေတိုင်းထားတယ်လားဟုတ်လားတမျိုးနဲ့တော့ကိုယ်တိုင်းရင်သိုးတယ်လားတိုင်းတိုင်းလူတို့တော့တော်တော်စစ်စစ်နေပါတယ်နော်စစ်စစ်ကလည်းတော့သူ့အတွက်ဟိုကျိုးပေးဖို့စစ်မယ်မတင်တော့စစ်စစ်နေပါတယ်နော်
2020ပြည်နှစ်မှာကျင်းပဖို့စီစဉ်ထားတဲ့အထူးကူရေကောက်ပွဲကိုမြို့နယ်တိုင်းမှာကျင်းပနိုင်အောင်လှုပ်ဆောင်သွားမှာဖြစ်ပြီးတော့မဲပေးခွင့်ရှိသူတိုင်းမဲပေးနိုင်အောင်လှုပ်ဆောင်သွားမယ်လို့ပြည်အောင်စုရေကောက်ပွဲကော်မရှင်ကပြောဆိုထားပါတယ်ရှင်။